အပြည်ပြည်ဆိုင်ရာတရားရုံး ICJ ထံသွားရောက်ရင်ဆိုင်မဲ့ကိုယ်စားလှယ်အဖွဲ့မှခေါင်းဆောင်ကိုကွဲခေါင်းဆောင်တွေရှိပြီးအဆင့်ဆင့်တာဝန်ပေးရင်ဆိုင်သွားမှာဖြစ်တဲ့အတွက်ဒေါအောင်ဆန်းစုကြည်အနေနဲ့ယုံချင်းတိုင်းလိုက်ပါဆောင်ရွက်စရာမလိုကြောင်းနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးချမ်းအေးကပြောပါရယ် ICJ ထံဂမ်ဘီယာနိုင်ငံရဲ့လျှောက်ထားချက်တွေထဲမှာမြန်မာနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်တာကျူးလွန်မှုလျှို့ဝှက်ကြံစည်တာလှုံ့ဆော်တာစီမံညွှန်ကြားတာလူမျိုးတုံးတပ်ဖြတ်မှုတွေကိုတားမြစ်ဖို့ပြက်ကွက်တာတပ်ဖြတ်သူတွေကိုအပြစ်ပေးဖို့ပြက်ကွက်တာနဲ့ကျူးလွန်သူတွေကိုထိရောက်တဲ့ပြစ်ဒဏ်ချဖို့လိုအပ်တဲ့ပြဋ္ဌာန်းချက်တွေမရှိဘူးလို့ဆွဆွဲပြစ်တင်ထားကြောင်းနိုင်ငံတော်အတိုင်းဝန်ခံယုံပြည်ထောင်စုဝန်ကြီးဦးကျော်တန့်ဆွေကအခုလ23ရက်နေ့ကတမရကာချုံနဲ့ပြည်ထောင်စုအဆင့်ဝန်ကြီးတွေဝန်ကြီးချုပ်တွေနဲ့တွေ့ဆုံရမှာရှင်းပြခဲ့ပါတယ်ဂမ်ဘီယာနိုင်ငံရဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အဖြစ်မှန်သိဖို့ဦးစွာဆောင်ရွက်နေကြောင်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ညွှန်ကြားမှုချုပ်ဦးချမ်းအေးက RFA ကိုပြောပါတယ
်ပုံမှန်ဆိုတော့ဒါမရှိသွားတာပေါ့နော်3-4ညလို့ပြောတယ်ဒါမှပြည့်တဲ့တိုင်မင်းဒီဟာကျွန်တော်တို့နိုင်ငံကိုပြင်မှတ်ထားပြီးလုပ်တဲ့အတွက်ဒါကိုလည်းမြန်မြန်လေးသူတို့ဆောင်ရွက်သွားနိုင်တယ်ဒါဒါဝန်ခံတဲ့ဘာညာဆိုတာတွေကဒါတွေကနည်းနည်းဝေးပါဘူးအတင်အရင်ဆုံးကျွန်တော်တို့အဖြစ်မှန်သိဖို့တတ်မလို့စူရအောင်စူးစမ်းဆောင်ရွက်နေတယ်ပြန်လိုအပ်တဲ့အရေးယူလို့ရတယ်ဗျာသူနောက်ကဆက်လိုက်လာပါပဲလေ
ICJ မှာအမှုပြီးပြတ်ဖို့ဟာအချိန်တစ်နှစ်ကနေ3-4နှစ်အထိကြာနိုင်ပြီးတော့ ICJ ရဲ့ဆုံးဖြတ်ချက်ကိုအခြေခံပြီးပုဂ္ဂိုလ်တဦးချင်းအရာတရားစွဲဆိုမှုနောက်တစ်ဆင့်အနေနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကနေအရေးယူနိုင်ရေးတင်ပြချက်တွေဆက်ရှိလာနိုင်တယ်လို့ဥပဒေကျွမ်းကျင်သူတွေကပြောကြပါတယ်ပထမဆုံးယုံချင်းအနေနဲ့ဒီဇင်ဘာလ10ရက်နေ့ကနေ12ရက်နေ့အထိ ICJ မှာမြန်မာနဲ့ဂမ်ဘီယာနိုင်ငံနှစ်နိုင်ငံကရှောက်လွှဲချက်တွေပေးကြတော့မှာပါမြန်မာနိုင်ငံဘက်ကရှောက်လှဲချက်ပေးတဲ့အခါပြည်တွင်းကစုံစမ်းစစ်ဆေးရေးအဖွဲ့တွေရဲ့တွေ့ရှိချက်တွေအပြင်တပ်မတော်နဲ့အစိုးရကဖော်ထုတ်အရေးယူခဲ့မှုတွေလူခွင့်ရေးချိုးဖောက်မှုတွေမကျူးလွန်မှုညွှန်ကြားချက်တွေကိုထည့်သွင်းပြောဖို့လိုအပ်တယ်လို့ပြန်ကြားရေးဝန်ကြီးဟောင်းဦးရထွတ်ကယူဆပါတယ
်လူခွင့်ရေးချိုးဖောက်မှုတွေကတော့အတိုက်အတာတစ်ခုတည်းရှိခဲ့တာကဒါကျွန်တော်လည်းငြင်းလို့မရဘူးလေတိုးတော့ဒါတွေကဟဲ့လားအစိုးရရဲ့မူဝါဒတမရော်ရဲ့မူဝါဒမဟုတ်ဘူးတမရော်ဥပဒေဒီမှာလည်းဒီလိုမျိုးကိစ္စတွေကိုပြစ်ထန်တဲ့ရေးကိုပြတ်ထန်းပြီးသားရှိတယ်ကျူးလွန်လာတဲ့ပေါ်ဒီမှာလည်းစုံစမ်းစစ်ဆေးခုံရုံးနေတမရော်ရဲ့စစ်ခုံရုံးနေနဲ့ရေးယူကြတာရှိတယ်ဆိုတဲ့ပုံမှာပဲကျွန်တော်ကခြေပမှာပေါ့ဟိုဒါတွေဖြစ်ခဲ့တာဒီတမင်တက်တက်ရည်ရွယ်ပြီးတော့မှလူမျိုးတောင်းလောက်တာမဟုတ်ဘူးလူသားမျိုးနွယ်စုပေါ်မှာကျူးလွန်တာမျိုးလောက်တာမဟုတ်ဘူးဆိုတာကိုပဲကျွန်တော်ကခြေပလို့ရမှာပေါ့
2019ခုနှစ်ကဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ပဋိပက္ခအတွင်းအင်းနဲ့ကျေးရွာမှာမွတ်စလင်10ဦးကိုတပ်ဖြတ်ခဲ့မှုနဲ့ပတ်သက်လို့တမတော်အရာရှိ4ဦးနဲ့တပ်ဖွဲ့ဝင်3ဦးကိုစစ်ခုံရုံးက2018ခုနှစ်မတ်လကထောင်ဒဏ်10နှစ်ချမှတ်ခဲ့ပါတယ်မတ်လမှာအရေးယူခံရတဲ့တမတော်သား9ဦးကိုနိုဝင်ဘာလမှာပဲပြန်လွှတ်ပေးခဲ့ပါတယ်ကျူးလွန်ခဲ့သူတွေကိုဒီလိုပြန်လွှတ်ပေးလိုက်တာဟာမလုံတဲ့တဲ့ကိစ္စဖြစ်ပြီးဒါဟာအရေးယူဆောင်ရွက်ခဲ့မှုကိုအားနည်းသွားစေခဲ့တဲ့အချက်ဖြစ်တယ်လို့ဝင်ကြီးဟောင်းဦးရထွတ်ကမှတ်ချက်ပြုပါရယ်ဒေါံဆန်းစုကြည်အနေနဲ့ ICJ မှာတွားရောက်ရင်ဆိုင်ရမှာနိုင်ငံရေးအရာနိုင်ငံရဲ့ဂုဏ်သိက္ခာမကြဆင်းစေဖို့စီးပွားရေးအရာနိုင်ငံသားယင်းနှိမ့်မြုံနံတွေကြဆင်းသွားနိုင်တာကိုကာကွယ်ဖို့ဆိုတဲ့ PR တွေရှိနေပါတယ်ဒါအပြင်နိုင်ငံရေးပါတီတွေကြားမှာလည်းဒေါံဆန်းစုကြည်ဟာတမတော်ကိုကာကွယ်တယ်ဆိုတဲ့ဝေဖန်ချက်တွေကိုရင်ဆိုင်ရမှာဖြစ်တယ်လို့နော်ဝေနိုင်ငံမှာအခြေချနေထိုင်နေတဲ့နိုင်ငံတကာဥပဒေကျွမ်းကျင်သူမြန်မာရှေ့နေဦးမင်းလွင်ဦးကပြောပါတယ်
ပြရတော့ဗျာအခုတော့မှတက္ကူကာကွယ်နေပြရပြီးပြောသူမှုကြီးအများကြီးရှိနေတာကျွန်တော်တွေ့ရတယ်အခုသွားတာနဲ့ပတ်သက်လို့လည်းနိုင်ငံရေးပါတီဒီဒီကထောက်ခံနေကြုံရတယ်ဆိုတော့စာလုံးမှမထုတ်ကြဘူးနိုင်ငံရေးပါတီဒီကလည်းခုချိန်မှာထောက်ခံနေရေကောက်ွယ်အတွက်ခွင့်ကောင်းဆိုပြီးတော့စောင့်ရောပြောကြဆိုကြတာရှိမှာပေါ့ဗျာဒါတွေကတော့ပြရပြီ
လောက်ထောင်လုံနေအရာ ICJ ထံအရေးယူပေးဖို့တင်ပြချက်တွေရှိရင်ဆွဆွဲခံရတဲ့နိုင်ငံဟာရပ်ပေါင်း40အတွင်းတရားရုံးထံရှောက်လဲချက်တွားရောက်ပေးရတာဖြစ်ပြီးတော့အမှုကိုကာကွယ်ခြေပတာမလုပ်ရင်တော့တစ်ဖက်အမှုတဲ့နိုင်ငံကိုအနိုင်ပေးဖို့တရားရုံးကဆုံးဖြတ်နိုင်ပါတယ်ဒေါံဆန်းစုကြည်အနေနဲ့တရားရုံးထံရှောက်လဲချက်တွေမှာ2008ဖွဲ့စည်းပုံအရာအရေးယူဆောင်ရွက်နိုင်ရေးအကန့်အသတ်တွေရှိနေတာကိုတင်ပြဖို့လိုမယ်လို့ Kofi Annan Commission အဖွဲ့ဝင်ဖြစ်ဆောင်ရွက်ခဲ့ဘူးသူဦးအေးလွင်ကပြောပါတယ
်ဥပပေါင်းဆောင်ရွက်ပြီးလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံပေါ်မှာသူတို့မြင်နေတဲ့အမြင်တွေကပြောင်းလဲသွားပါလိမ့်မယ်ခင်ဗျအဲသူအနေနဲ့ကတော့မိမိလှုပ်ထားတဲ့ကိစ္စရပ်တွေကိုအရှိကိုအရှိတိုင်းတင်ပြဖို့လိုတယ်တစ်ချိန်တည်းမှာပဲအဲ2008ရဲ့အားနည်းချက်ကြောင့်သူလှုပ်ချင်တဲ့အတိုင်းလုပ်လို့မရသေးဘူး
ဘူးဆိုတဲ့ဟာလေးတွေကိုလည်းသူပေါ်လွှဲအောင်တော့သူတင်ပြဖို့လိုလိမ့်မယ်လို့ထင်ပါတယ်။အဲ့တော့ပြမှုတွေကရှိခဲ့တယ်ကျူးလွန်ခဲ့တယ်ဘလူတွေကျူးလွန်တယ်ဒါတွေကိုဖော်ထုတ်ဖို့ပဲလို့တယ်။အဲ့တော့ဘာတွေလုပ်တယ်ဆိုတာပဲသူပြောမှာပေါ့နော်။ဖြစ်ခဲ့တာတွေကိုမဖြစ်ပါဘူးလို့ဖုံးကွယ်ပါတော့ပြကျူးလွန်သူတို့ကာကွယ်ပါတော့ဆိုတာဒီကတော့ကျွန်တော်စိတ်တင်ဒါလုံးဝသူအဲ့ဒီအလုပ်လုပ်ဖို့သွားမှာမဟုတ်ဘူးလို့ထင်ပါတယ်။
မြန်မာနိုင်ငံဟာလူမျိုးတုံးတက်ဖြတ်မှုရာဇဝဲမှုကာကွယ်ခြင်းနဲ့ပြည်ထောင်ချမှတ်ခြင်းဆိုင်ရာကွန်ဗင်းရှင်းကို1949ခုနှစ်ဒီဇင်ဘာလ30ရက်နေ့မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးဒီကွန်ဗင်းရှင်းဟာ1956ခုနှစ်မှာစတင်အသက်ဝင်ခဲ့တာဖြစ်ပါတယ်ရှင်။ကျွန်မဝေမာထွန်းပါ